တူရကီနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေအကြားညပိုင်းမှာထိတဲ့ရင်ဆိုင်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းဆန္ဒပြသူတွေစုဝေးရာအစ္စတန်ဘူမြို့လယ်ကရင်ပြင်ကိုလူမျိုးရေးတပ်ဖွဲ့တွေကရှင်းလင်းလိုက်ပြီးဖြစ်ပါတယ်။မြို့လယ်ကတက်ဆင်ရင်ပြင်အနီးမှာရှိတဲ့ပန်းချံအတွင်းအဆောက်အဦတည်ဆောက်မဲ့ကိစ္စကိုကန့်ကွက်ဆန္ဒပြကြရာကနေအစိုးရစန့်ကျင်ဆန္ဒပြပွဲအဖြစ်ပြောင်းလဲပြီးတဲ့နှစ်ပတ်လောက်ဆန္ဒပြခဲ့ကြတဲ့နေရာကိုရဲတွေကပြန်လည်တင်ပြလိုက်တာလည်းဖြစ်ပါတယ်။ဘာသာရေးအရဘက်လက်မှုမရှိတဲ့တူရကီနိုင်ငံကိုသူရဲ့အစ္စလာမ်အစွန်းရောက်ယူဝါဒတွေရိုက်သွင်းနေတယ်ဆိုတဲ့ဆွဲချက်တွေနဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်ရီဆက်တေးရဲ့အာဒဝမ်ရာထူးကနှုတ်ထွက်ပေးဖို့အတွက်လည်းတောင်းဆိုခဲ့ကြတာပါ။အင်္ဂါနေ့တုန်းကရဲတွေကမြေယိုဘုံနဲ့မိသက်ပိုက်တွေတုံးပြီးတော့အဲဒီတက်ဆင်ရင်ပြင်ကဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားခဲ့တာမှာဗုဒ္ဓနေ့ကလင်းအားကြီးအထိထိတ်တက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဝန်ကြီးချုပ်ကတော့ဗုဒ္ဓနေမှာဆန္ဒပြသူတချို့နဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာတူရကီနိုင်ငံမျက်နှာပြက်စီပြီးတော့စီးပွားရေးကျဆင်းစေတဲ့လုပ်ရက်တွေကိုလှုပ်ဆောင်ကြတယ်လို့ဝန်ကြီးချုပ်ကဆွဆွဲပြောဆိုထားပါတယ်။